မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်အတွက်ပြည်မြို့မှာသခိုးတွေအဖွဲလိုက်တောင်းချမ်းနေလို့ပါဆိုပြီးတော့ဒေသခံတအူးပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြပါမယ်။ပြည်မြို့ထဲမှာတလားထဲမှာတင်တံပိုးကြီးဆိုင်ကယ်9စီးအခိုးခံလိုက်ရပါတယ်တဲ့။ဒီသခိုးတွေကတံပိုးကြီးဆိုင်ကယ်တွေကိုပဲရွေးပြီးတော့ခိုးကြတာပါ။သိန်း40ဝန်းကျင်တံပိုးရှိတဲ့ကျွန်တော်ရဲ့ကလစ်ဆိုင်ကယ်လေးလည်းဒီဇူလိုင်လကုန်ပိုင်းကအခိုးခံလိုက်ရပါတယ်။ကျွန်တော်အိမ်မှာကခြံကိုအုတ်တိုင်းတွေကပြီးတော့တန်ဆူးကျိုးနှစ်ဆင့်တင်ထားတာပါဒါကိုခြံထဲကိုမရရအောင်ဝင်ပြီးတော့ခိုးသွားတာပါတဲ့ရဲစခန်းကိုတိုင်တော့လဲရဲတွေကတိုင်ချက်ဖွင့်ပေးရုံကလွဲပြီးတော့ဘာမှမလုပ်ပေးနိုင်ပါဘူးကျွန်တော်လိုပဲစိုက်ကယ်ပျောက်သွားတဲ့သူတွေလည်းပြန်မရကြပါဘူးတဲ့ရဲတွေကိုယ်တိုင်ကရဲအင်အားထက်သခိုးအင်အားကများနေတယ်ဆိုပြီးတော့ပြောနေကြတာပါအခုလဲအပြစ်မှအလုတ်အကင်ရှားနေတဲ့အချိန်လူငင်းချမ်းသာခွင့်နဲ့လွတ်တဲ့အထက်မှာသခိုးတွေထပ်ပါလာတော့အခြေအနေကမတွေ့ရစရာပါပြည်သူတွေအနေနဲ့လည်းဘသူ့ကိုမှအားကိုးလို့မရပဲကိုယ့်ပစ္စည်းပျောက်ရင်အဆုံးပဲလို့သတ်မှတ်ထားရပါပြီ။ဒီအခြေအနေတွေကိုအများပြည်သူသိစေချင်လို့ပါဆိုပြီးတော့ RFA ကိုရင်ဖွင့်ပြောပြလာတာပါ။ပေးပို့သူရဲ့လုံခြုံရေးအရာနာမည်မဖော်ပြပဲတင်ပြလိုက်ရပါတယ်ရှင်။အခုဆက်ပြီးတော့သင်္ကန်းကျွန်းကဒေသခံတဦးရဲ့ပေးစာကိုတင်ပြကြမှာပါ။ရန်ကုန်တိုင်းသင်္ကန်းကျွန်းဘဝမြင့်ငမိုးရိပ်တဝိုက်မှာစစ်ကောင်စီကဒီအပိုင်းဆိုင်ကယ်တွေဖမ်းနေလို့ပါတဲ့။ဘက်ထရီစပိန်ဘက်ထရီဆိုင်ကယ်တွေအပြင်အစီဆိုင်ကယ်နဲ့ဘေးရဲဆိုင်ကယ်တွေကိုပါဖမ်းနေတာပါကိုအိမ်ရှိထားတာတောင်အလို့မပေးဘဲနဲ့မတရားလိုက်ဖမ်းပြီးတော့သူတို့နဲ့ပါလာတဲ့ကားပေါ်ကိုတင်ပြီးဖမ်းနေတာပါတိုင်းပြည်ကြီးလဲနိုင်ရေးနိုင်ငံကြီးဖြစ်နေပါပြီကျမတို့ပြည်သူတွေကိုဘယ်အချိန်ထိဒုက္ခပေးနေအောင်ပါပါလဲကျမတို့ပြည်သူတွေရဲ့ဘဝကိုတနာငဲ့ညာပြီးတော့ပြည်သူအာဏာကိုပြည်သူစီပြန်ပေးပါလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တည်အောင် RFA ပေးစာပြန်စာကနေတဆင့်ပြောပေးပါဆိုပြီးတော့ပေးပို့လာတာပါရှင်
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါမယ်ခင်ဗျာ
အခုတစ်ခါတင်ပြချင်တာကတော့ထိုင်းရောက်မြန်မာအလုပ်သမားတစ်ယောက်ရဲ့ပေးစာပါ RFA ရေထိုင်းနိုင်ငံကကျွန်တော်အလုပ်လုပ်တဲ့စက်ရုံမှာကိုဗစ်ကိုအကြောင်းပြပြီးတော့အလုပ်သမားတွေအလုပ်ရုံအပြင်ကိုမထွက်ရဘူးဆိုပြီးတော့ပိတ်ထားတာ၃နှစ်ရှိပါပြီအပြင်ကိုခိုးထွက်လို့မောင်းထုတ်ခံရတဲ့သူတွေလစာအဖျက်ခံရတဲ့သူတွေလည်းရှိပါတယ်တဲ့တထည့်ရဲ့လူယုံတွေကဈေးရောင်းပြီးတော့သူတို့ပုံမှန်ထက်ဈေးတင်ရောင်းတာကိုဝယ်စားနေရပါတယ်စစ်ဆေးတဲ့သူတွေလာရင်လည်းမတိုင်ရဲတဲ့သူတွေနဲ့သူတို့ရဲ့လူယုံတွေကိုပဲထုတ်ပြပါတယ်တဲ့တိုင်တဲ့လူရှိလို့လာစစ်တာကြုံဘူးပေမဲ့လည်းမထီရောက်ပါဘူးအလုတ်ချိန်ကိုလည်းစစ်ဆေးတဲ့သူတွေစီမှာတင်ပြတာကမနက်၈နာရီကနေနေ့လယ်၁၂နာရီနဲ့နေ့လယ်၁နာရီကနေညနေ၅နာရီပါတကယ်တမ်းအလုတ်ဝင်ရတာကမနက်6နာရီဝင်းကျင်အလုတ်သိမ်းရင်လည်းညနေ6နာရီဝင်းကျင်ပါထိုင်းတထေးကအလုတ်ပေးထားလို့ကျေးဇူးတင်ပေမဲ့အလုတ်သမားအခွင့်အရေးချိုးဖောက်တယ်လို့ခံစားရတာကြောင့်အများကိုစားပြောရတာပါအလုတ်မှာလည်းအထက်ဖားအောက်ဖြီးတွေကိုကြောက်ရလို့ဘယ်သူမှမတိုင်ရဲကြပါဘူးဆိုပြီးတော့ပေးပို့လာတာပါပေးပို့သူရဲ့လုံခြုံရေးအရာနာမည်ကိုခြံလက်ပြီးတင်ပြလိုက်ရပါတယ်ရှင်အခုတခါဖားကန်ဘက်ကရင်ဖွင့်စာကိုတင်ပြပါအောင်မယ်ကျွန်တော်က CDM ကျောင်းသားတယောက်ပါ RFA ဒီ3လပိုင်း10ရက်နေ့ကဖားကက်မြို့နယ်ဖားပြင်မှာကျွန်တော်အဖေအပါအဝင်လူ9ယောက်ကိုစစ်ကောင်စီတပ်တပ်မဟာမှူးကြီးကဖမ်းသွားပါတယ်တဲ့9လပိုင်း29ရက်နေ့ကျတော့မရှိတော့ဘူးဆိုပြီးတော့သတင်းပေးပေးပါတယ်ကျွန်တော်တို့လိုမိသားစုနဲ့သေခွဲရှင်ခွဲခွဲခွာရတဲ့သူတွေဖားကက်မှာအများကြီးပါဒီဖားကက်ဗျူဟာဂုံးပေါ်မှာလဲလူရကျော်ဖမ်းဆီးခံထားရပြီးတော့တည်တဲ့သူတွေလည်းမနေတော့ပါဘူးအခုလိုဖိနှိပ်ခံနေရတာကိုအများသိစေချင်ပါတယ်နောက်ပြီးတော့ကျွန်တော်တို့ဒေသတဝိုက်မှာလူရက်မှုတွေလည်းများလာပြီးအဖွဲ့အစည်းတိုင်းကိုလည်းကြောက်နေရပါတယ်။ရင်နဲ့မဆက်အောင်ခံစားနေရလို့ရင်ဖွင့်လိုက်ပါတယ်။ RFA ကနေတဆင့်တင်ပြပေးပါဆိုပြီးတော့ပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။